ီကနေ့ဟာပြည်ပဆိုင်ရာအာဂတိလိုက်စားမှုတိုက်ဖြတ်အနေနဲ့ဖြစ်ပါတယ်။အာဂတိလိုက်စားမှုကြောင့်ကမ္ဘာစီးပွားရေးကို $100တန်ပေါင်း 2.6 တန်နှင်းနာရတဲ့အကြောင်းကုလသမဂ္ဂကထုတ်ပြန်ထားပါတယ်။ဒေါ်လာတန်ပေါင်း 2.6 တန်ဆိုတဲ့ပမာဏကကမ္ဘာအသင်းတွင်ကုန်ထုတ်လုပ်မှုရဲ့900ခန့်နှုန်းထက်ကျော်ပါတယ်။အာဂတိလိုက်စားမှုဟာအတိုင်းဝိုင်းအားလုံးရဲ့လူမှုစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေကိုဆုတ်ယုတ်စေတဲ့ပြင်းထန်တဲ့ရာဇဝတ်မှုမြောက်တဲ့အကြောင်းကုလသမဂ္ဂကပြောဆိုထားပါတယ်။တနည်းကိုလက်ငွေအနေနဲ့ဒေါ်လာတန်ပေါင်းတသက်နှင်းနာရတဲ့အကြောင်းစစ်တမ်းတွေကပေါ်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာဆိုရင်အများပြည်သူဝန်ဆောင်မှုလုပ်ငန်းတွေကိုရနိုင်ဖို့ကမ္ဘာလူဦးရေရဲ့၄ပုံတစ်ပုံကလက်ငွေပေးရတဲ့အကြောင်းကမ္ဘာအာဂတိလိုက်စားမှုတိုင်းထွာရေးအဖွဲ့ရဲ့စစ်တမ်းကပေါ်ပြထားပါတယ်။အမေရိကန်အနေနဲ့လည်းဒီကနေ့မှာကြားရောက်တဲ့အာဂတိလိုက်စားမှုတိုက်ဖြတ်ရေးနေ့အတွက်နိုင်ငံအားလုံးအနေနဲ့အာဂတိလိုက်စားမှုကုလလှုပ်ဆောင်ချက်တွေမှာပါဝင်တဲ့အပြင်အပြည်ပြည်ဆိုင်ရာအာဂတိလိုက်စားမှုတိုက်ဖြတ်ရေးတန်ထိုင်တဲ့ချမှတ်လှုပ်ဆောင်မှုလည်းတိုက်တွန်းခဲ့ပါတယ်။အာဂတိလိုက်စားမှုဟာရာဇဝတ်မှုနဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုအားပေးတဲ့အပြင်စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုနှောင့်နှေးစေပြီးတော့နိုင်ငံရဲ့ဥပဒေစိုးမိုးမှုနဲ့ဒီမိုကရေစီကိုလည်းများစွာထိခိုက်နိုင်တဲ့အကြောင်းတောက်ကြနေကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့အစီအခံစာမှာဖော်ပြထားပါတယ်။